နော်ဝေးနိုင်ငံကဆက်သွယ်ရေးလုပ်ငန်းတစ်ခုဖြစ်တဲ့ Telenor ရဲ့မြန်မာနိုင်ငံကလုပ်ငန်းတွေကိုပြည်တွင်းကုမ္ပဏီတစ်ခုကိုရောင်းချခွင့်ပြုဖို့စစ်ကောင်စီကခီးစင်နေတယ်လို့သတင်းတွေထွက်ပေါ်နေပါတယ်။ Telenor မြန်မာရဲ့80ရာခိုင်နှုန်းကိုရွှေပြိုင်းပြည်ကုမ္ပဏီကဝယ်ယူမှာဖြစ်ပြီးမကြခင်သဘောတူညီချက်ရတော့မှာဖြစ်ကြောင်းဆက်သွယ်ပြောဆိုချက်အထောက်အထားတွေကိုကိုးကားပြီး Reuters သတင်းကတောက်ကြနေမှာဖော်ပြလိုက်တာပါ။ရွှေပြိုင်းပြည်ကုမ္ပဏီဥက္ကဋ္ဌဦးသိန်းဝင်းစောဟာစစ်တပ်နဲ့ပတ်သက်တဲ့လုပ်ငန်းတွေနဲ့စီးပွားဖက်ဆက်လုပ်ကိုင်မှုရဲ့နောက်ကြောင်းရှိပြီးတော့စစ်တပ်ပိုင်း Mintel ဆက်သွယ်ရေးလုပ်ငန်းမှာယင်းနှိမ့်နှုတ်နယ်ထားတဲ့မှတ်တမ်းအထောက်အထားတချို့ကိုလည်း Reuters သတင်းဌာနကတွေ့ရှိထားတယ်လို့ဆိုပါတယ်။ဒါပေမဲ့လည်းရွှေပြိုင်းပြည်ဟာမိသားစုပိုင်းပုဂ္ဂလိကစီးပွားရေးလုပ်ငန်းတစ်ခုသာဖြစ်ပြီးတော့စစ်တပ်နဲ့ပတ်သက်မှုမရှိဘူးဆိုပြီးကုမ္ပဏီရဲ့ကိုယ်စားလှယ်သူဖြစ်တဲ့ဦးကျော်မျိုးအောင်ကပြောဆိုကြောင်းလည်းသတင်းကဖော်ပြထားပါတယ်။မြန်မာနိုင်ငံမှာပြီးခဲ့တဲ့နှစ်ထဲစစ်တပ်ကအာဏာသိမ်းခဲ့ပြီးနောက်ဖိအားတွေကြောင်းဆိုပြီးတော့ Telenor ကုမ္ပဏီကမြန်မာနိုင်ငံကလုပ်ငန်းတွေကိုပြန်ရောင်းဖို့ဆုံးဖြတ်ခဲ့တာပါ။ကုမ္ပဏီကိုလေဗနွန်နိုင်ငံက M1 ကုမ္ပဏီကဝယ်ယူဖို့စီစဉ်နေပေမဲ့မြန်မာစစ်အာဏာပိုင်တွေကပြည်တွင်းလုပ်ငန်းတစ်ခုခုကသာအဓိကပိုင်ဆိုင်ရမယ်ဆိုပြီးတောင်းဆိုခဲ့တဲ့ဆိုတဲ့သတင်းတွေလည်းထွက်ပေါ်ခဲ့ပါတယ်။